ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာရီကသူ့နိုင်ငံရဲ့မျိုးရေးစေဝါတိုက်ချဲ့ရေးအစီအစဉ်မှာဥပဒေမဲ့တပ်ဖြတ်ခဲ့တယ်လို့ကုလသမဂ္ဂဘက်ကဆက်ဆွဲပြီးစုံစမ်းစစ်ဆေးမဲ့အစီအစဉ်မှာပူးပေါင်းဆောင်မှာမဟုတ်ဘူးလို့တုံ့ပြန်လိုက်ပါတယ်။သမ္မတဒူတာရီကဆက်ပြီးဒီကုလသမဂ္ဂစုံစမ်းရေးစစ်ဆေးအဖွဲ့နဲ့ဘာမှပူးပေါင်းလုပ်ပေးစရာမလိုဘူးလို့ရဲတွေစစ်သားတွေကိုထုတ်ပြောခဲ့ပါတယ်။ဒီမျိုးရေးစေဝါတိုက်ချဲ့ရေးတဲ့တပ်ဖြတ်မှုပေါ်ကုလသမဂ္ဂဘက်ကလည်းအထူးကိုယ်စားလှယ်ဆီလုပ်ပြီးစစ်ဆေးမဲ့အစီအစဉ်ကိုအရင်ဖိလစ်ပိုင်ဆိုရအနေနဲ့လက်ခံမယ်လို့ပြောခဲ့ပြီးမှပဲသမ္မတဒူတာရီဘက်ကအဲ့လိုလက်ခံမှာမဟုတ်ဘူးလို့ဒေါသတကြီးညင်းဆိုတုံ့ပြန်လိုက်တာပါ။သမ္မတဒူတာရီကပဲလူခွင့်ရတဲ့ပဲဖြစ်ဖြစ်ဘလို့အထူးကိုယ်စားလှယ်မျိုးပဲရောက်လာရောက်လာအားလုံးကိုအမိန်ပေးလိုတာကဘာမှပြန်ဖြေစရာမလိုဘူး။သူတို့ကဘာကုန်တွေမို့လို့ဖြေရမှာလဲ။ကိုယ်တိုင်ကြီးကိုကိုယ့်ဘာသာကိုယ်ချုံနေတာကိုသူတို့ကဘာကုန်တွေမို့လားဆွဲရမှာလဲလို့ပြင်းပြင်းထန်ထန်ပြောလိုက်ပါတယ်။သမ္မတဒူတာရီကဆက်ပြီးကုလသမဂ္ဂဘက်ကလည်းမှားတော်တွေလုပ်ခဲ့လို့လာမေးလို့ရှိရင်လည်းဘာမှပြန်ဖြေစရာမလိုဘူး။ဘာကြောင့်ပြန်မဖြေတာလဲလို့သူတို့ဆက်မေးလိုက်ရင်လည်းရဲဘော်တို့ကကာကွယ်ရေးဦးစီးချုပ်ကြီးရှိတယ်လို့ပြောလိုက်။သူ့ကိုပဲပြန်ဖြေမှာလို့ပြောလိုက်ဖို့ရဲတွေနဲ့စစ်သားတွေကိုပြောခဲ့တာဖြစ်ပါတယ်။တကယ်တော့လူပေါင်းထောင်နဲ့ချီတည်ဆုံးခဲ့တဲ့ဖိလစ်ပိုင်နိုင်ငံမှာသမ္မတဒူတာရီရဲ့မျိုးစေဝါတက်ချေရေးအစီအစဉ်ပေါ်လူခွင့်ရေးလှုပ်ရှားသူတွေကတော့လူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့ပြစ်မှုဖြစ်တယ်လို့ထုတ်ပြောနေကြပါတယ်။မျိုးစေဝါမှုနဲ့မတင်သာသူတွေဖြစ်ဆက်ဆက်ခံရတဲ့အရေးတွေဟာ၄000ကျော်ရှိခဲ့တဲ့ဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောဆိုထားပေမဲ့လူခွင့်လူရှားသူတွေဘက်ကတော့တိုက်စုံမှုရေးတွေဟာ10000ကျော်ရှိနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျ။